မြန်မာနိုင်ငံကပြည်ခါရီထဲမှာပါဝင်သူအလုံးအကျန်းဖက်မှုတွေရပ်တန့်မှုနဲ့နိုင်ငံကဥပဒေပြဋ္ဌာန်းချက်အတိုင်းရပ်သားတွေကိုကာဝယ်ပေးဖို့တာဝန်ရှိကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကထပ်မံတောင်းဆိုလိုက်ပါတယ်။လူမျိုးရေးတင်မာမှုနဲ့လှုပ်ဆော်မှုတွေမဖြစ်အောင်လည်းသူကတိုက်တွန်းပါတယ်။ခုသတင်းပတ်ထဲမှာခိုင်မာအာရခတ်တော် AA ကမောင်းတော်မြို့နယ်အပါအဝင်ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကအဓိကကျတဲ့ဒေသတွေကိုအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတုံ့ပြန်လာနေလို့ရပ်သားတွေဘေးဒုက္ခပုံမှုခံစားလာနေရပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရတယ်မြင့်တက်လာတဲ့အစီရင်ခံစားရတဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိုးရိမ်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကစာသားပြတင်းကပြောပါတယ်ရခိုင်တပွဲတွေကြောင့်ရပ်သားတွေထပ်မံပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုထည့်သွင်းပြောခဲ့ပြီးနိုင်ငံအနှံ့မှာရပ်သားတွေဆုံးမှုတွေဖြစ်စေတဲ့စီရင်တဲ့ရပ်ဖက်ပြတ်မှတ်ခွဲခြားခြင်းမရှိဘဲလေကြောင်းတိုက်ခိုက်နေတာတွေကိုလည်းအပြစ်တင်ခဲ့ပါတယ်များ